လွန်ခဲ့တဲ့သတင်းပတ်မတ်လ20ရက်နေ့ကစလို့3ရက်ကြာအကြမ်းဖက်မှုတွေဖြစ်ပြီးတေဆုံးသူ40ရှိခဲ့တဲ့မန္တလေးတိုင်းမိတ်လာမြို့မှာပုံမှန်144နဲ့ဆဲအုပ်ချုပ်ရေးထုတ်ပြီးထိမ့်သိမ့်နေချိန်မှာပဲမတိမငိမ့်အခြေအနေတွေဟာတခြားမြို့တွေစီပြန့်နှံ့ခဲ့တဲ့အတွက်နိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ကျူးလွန်သူတွေကိုဖမ်းဆီးပြီးဥပဒေအရအရေးယူအပြစ်ပေးပါလို့ကုလသမဂ္ဂကတိုက်တွန်းထားသလိုပဋိပက္ခတွေပြန့်နှံ့လာတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကမတ်လ26ရက်နေ့ကတိုက်တွန်းခဲ့ပါတယ်။အထူးသဖြင့်ခုသတင်းပတ်စောစောပိုင်းကရန်ကုန်မြို့နယ်မိုင်50လောက်ပဲဝေးတဲ့ပကူးမြို့အနောက်ဖက်ခြမ်းကဂျိုးပင်ကောက်အုပ်ဖို့နဲ့မင်းလာမြို့နယ်တွေမှာဗလီဝပြူကျောင်းတွေမိရှုဖျက်ဆီးတာနေအိမ်နဲ့ဆိုင်ကန်းတွေဖျက်ဆီးလာကြတာတွေကြောင့်ပုံမှန်144ထုတ်ပြန်ထားပါတယ်ပြည်မြို့မှာတော့ဒေသခံလူငယ်တွေစုဝေးပြီးလုံခြုံရေးယူထားကြတယ်လို့ဒေသခံတွေကပြောပါတယ်အုပ်ဖို့မြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုမှာပါဝင်ခဲ့တယ်လို့တန်ကြားရှိသူ၅ဦးကိုဖမ်းဆီးထားတဲ့အကြောင်းမနေ့ကထုတ်တဲ့အစိုးရသတင်းစာတွေမှာဖော်ပြပါတယ်ဗုဒ္ဓနဲ့မနက်မှာလဲဇီးကုန်းနဲ့နလင်းမြို့နယ်တွေမှာဗလီနဲ့လူနေအိမ်တွေမိရှုခံခဲ့ရပါတယ်အခုလိုအကြမ်းဖက်မှုတွေပြန့်နှံ့လာတဲ့အပေါ်မှာအမေရိကန်နိုင်ငံသားရဲ့ဌာနကစိုးရိမ်မကင်းဖြစ်ကြောင်းပြောပါတယ်လက်ထောက်ယာယီပြောခွင့်ရပုဂ္ဂိုလ်ပက်ထရစ်ဗန်ထရယ်ကတရားဥပဒေနဲ့အညီကိုင်းတွဲဖြေရှင်းဖို့မနေ့ကထပ်မံတိုက်တွန်းလိုက်ပါတယ
် You know we do remain deeply concerned about the communal unrest in central Burma we have reports overnight of another mosque and a number of homes that were burned in the town of Natilan.
မြန်မာနိုင်ငံလေပိုင်းမှာဘာသာရေးကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လွန်စွာပဲစိုးရိမ်မကင်းဖြစ်ပါတယ်။မင်းကြီးကသတင်းတွေအရရန်ကုန်မြောက်ပိုင်းမိုင်90กว่าမှာရှိတဲ့နက်တလင်းမှာနောက်ထပ်ဗလီတစ်ခုနဲ့နေအချို့မိရှို့ခံခဲ့ရတယ်ဆိုတဲ့သတင်းတွေရပါတယ်။အခုလိုမျိုးအကြမ်းဖက်ခံခဲ့ရသူတွေအတွက်အလွန်ပဲစိတ်မကောင်းပါဘူး။ဒါကြောင့်မလို့မြန်မာအာဏာပိုင်အနေနဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးအတွက်ထိမ့်သိမ်းတဲ့နေရာမှာလူ့အခွင့်အရေးကိုလေးစားလိုက်နာပြီးတော့ဥပဒေအတိုင်းဆောင်ရွက်ပါနော်အိုးအိမ်မဲ့ဖြစ်သူတွေကိုလည်းအကူအညီတွေပေးပါဒီလိုလှုပ်ဆောင်ပေးဖို့ကစစ်တပ်ရဲ့တင့်တော်တဲ့အခမ်းအနားပဲဖြစ်ပါတယ
်အကြမ်းဖက်မှုတွေကြောင့်ဘေးရန်တင့်ရသူတွေအတွက်လိုအပ်တဲ့အကူအညီတွေပေးဖို့အမေရိကန်ဒေါ်လာ3,000,000လူတန်းမဲ့အကြောင်းလဲအမေရိကန်တန်ရုံးကကြေညာထားပါတယ်အခုလိုမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပြန့်နှံ့လာတဲ့အတွက်ကြောင့်မြန်မာနိုင်ငံတွင်ခီးတော်လာမှုတွေမှာသတိထားဖို့အကြမ်းဖက်မှုဖြစ်နိုင်ွယ်ရှိတဲ့နေရာတွေကိုတွာလာတာတွေရှောင်ရှားဖို့အမေရိကန်ဗြိတိန်ဩစတြေးလျထိုင်ဝမ်တို့ကသူတို့ရဲ့သက်ဆိုင်ရာနိုင်ငံသားတွေကိုခီးတော်သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ